မင်္ဂလာပါရှင်မြန်မာဝါရှင့်မင်းနစ်ထရီရဲ့ podcast ကနေကြိုဆိုပါရစေ။အခုကြားနိုင်ရမယ့်နောက်ပတ်တော်အဖြစ်သင်ပေါ်အပ်ွယ်ခွန်အားဖြစ်စေဖို့ယံမျှော်လင့်ပါရစေ။လုံတာများကိုပြင်ဆင်လက်ခွန်အားယူကြားဖို့ယံဖိတ်ခေါ်ပါရစေ
။မင်္ဂလာပါအသင်းတော်ဒီကနေ့တွေ့ဆုံရလို့ဝမ်းသာတယ် day 2ရောက်လာပြီ။မနေ့က day 1မျက်စိတဲ့ဘရင်ကြောင့်ကိုကျွန်တော်လည်လာခဲ့တယ်ဒီနေ့မှလည်းနှုတ်ပတ်တော်နဲ့အနေငယ်ပဲခွန်အားယူရအောင်ဒီနေ့သင်ကြားမှုထက်ပေါ့နော်ကျွန်တော်တို့ခွန်အားပေးခြင်းအတချို့ပြောလာတယ်ဒီအစာရှောင်ခြင်းမှာပါဝင်တဲ့အခါမှာကိုကြည့်နေကြအရာတွေကြည့်မိမှဆိုလို့မီဒီယာရှောင်တာဖြစ်လို့တဲ့တချို့ app တွေကိုလုံးဝအခု uninstall ဆိုတော့ဖယ်ထားလိုက်တယ်တဲ့သိကောင်းပါတယ်နော်အာဒါမျိုးလုံနိုင်ရင်အရန်ကောင်းပါတယ်ကိုစိတ်ကအမြဲတမ်းကိုလက်ကတိနေတယ်ပဲသွားနေလဲဆိုတာเนาะဒါကြောင့်ဒီနေ့ဒီရက်တပတ်တာလေးပါပဲเนาะတည်င်းပတ်တစ်ခုလေးပဲဖခင်နဲ့အချိန်ယူပေးပါလို့เนาะဘာကြောင့်လဲကျွန်တော်တို့အတွက်သိကောင်းမြတ်တဲ့ဖခင်ကအသက်ပေးပြီးတော့မှကျွန်တော်တို့ကိုကယ်ခဲ့တာမဟုတ်ဘူးလားဒါကြောင့်ဒီရက်တစ်နှစ်လုံးရဲ့တည်င်းပတ်တစ်ခုလေးကိုအတူတကွသခင်နဲ့အတူနာကျင်ခြင်းကိုဝေဒနာကိုအတူခံစားရင်းနဲ့ကားတိုင်းထိုင်ရအောင်လို့เนาะဒီနေ့ပြောခြင်းနဲ့ Holy Week Guide လေးတွေလည်းလှူထားပေးတယ်2024 Holy Week Guide လို့ခြင်းနဲ့ဆိုရင် HW24 လို့ message ပို့ပေးပါเนาะ comment ထဲမှာမဟုတ်ပါဘူးเนาะ message ထဲမှာ H Holy Week W24 လို့ရေးပေးပါเนาะအဲ့ဒါဆိုရင်ကျွန်တော်ဒါကို digital ဓာတ်ပုံလေးပို့ပေးပါမယ်ဒါဆိုရင်ဘယ်နေ့မှမလုပ်တလဲဆိုတာကိုကျွန်တော်တို့လက်ညွန့်ချက်ရရှိမှာဖြစ်ပါတယ်လို့နော်ဟုတ်ပြီဒီနေ့မှလည်းခဏလောက်ကျွန်တော်နှုတ်ပတ်တော်နဲ့အချိန်ယူရအောင်တက်တာကိုအံ့နိုင်ရအောင်သက်ရှင်သောဘုရားနာမတော်ကိုချီးမွမ်းပါတယ်ဒီကနေ့မှပြန်လည်ဆုံတွေ့ခွင့်ပေးတာကိုရောရဲ့ကျေးဇူးတော်တက်တဲ့ဖြစ်ပါတယ် This is the day that the Lord has made we will rejoice and be glad in it ဒီကနေ့ဟာကိုရောဖန်ဆင်းတဲ့နေ့ဖြစ်တယ်ဝမ်းမြောက်ပါတယ်ဒီ day 2မှာကိုရောရဲ့လမ်းပြခြင်းအထူးလိုအပ်ကြောင်းဝန်ခံပါတယ်လမ်းပြပေးပါပို့ဆောင်ပေးပါကိုယ်တော်နှုတ်ပတ်တော်ခံယူဖို့သားသမီးတွေအစင်သင့်ရှိနေကြပါပြီနှလုံးသားမြေတွေကိုတူးဆွပေးပါကြည်မွှားစေပါအပင်ကိုရောရဲ့မျိုးစိတ်ဖြစ်တဲ့နှုတ်ပတ်တော်မျိုးစိတ်ကြတဲ့အခါမှာအပင်ပေါက်ယုံတာမကအတီးတီးသောအရာဖြစ်ဖို့ရန်အတွက်ဝိညာဉ်တော်ပြဆောင်းပါပေးပါသခင်ယေရှုရဲ့မြတ်တော်နာမ၌စက္ကန့်နဲ့ဆုတောင်းပါ၏ပါအာမင်အာမင်ဟုတ်ပြီကျွန်တော်ဒီနေ့ Holy Week ရဲ့ဒုတိယနေ့ရောက်လာပါပြီမနေ့ကစပါတယ်ဒီနေ့တော့ Day 2ဖြစ်တဲ့ဆက်သွားရအောင် day 3 day 4ကျွန်တော်တို့နေ့ရက်တိုင်းမှာဒီအချိန်မှာပဲနှုတ်ပတ်တော်အနေငယ်နဲ့ခွန်အားပေးမှာဖြစ်တယ်။ဒါကြောင့်မလို့ဒီကနေ့မှာဖျာရှင်ကအထူးပဲနှုတ်ပတ်တော်နဲ့ကောင်းကြီးဖြစ်ပါစေ။အာမင်။ဆိုတော့ကျွန်တော်တို့ဆရာမလည်းပြောပြပါပြီ။ဒါကျွန်တော်ဒီနှစ်တော့နည်းနည်းလေးပုံစံလေးပြောင်းထားတယ်။တချို့တွေခက်ခဲဖြစ်အောင်ကျွန်တော်မလုပ်ပါဘူးနော်။အားလုံးလွယ်လွယ်ကူကူအစာရှောင်ခြင်းကတော့အနေငယ်တော့ခက်ခဲဖြစ်တာပေါ့နော်။ပုံမှန်လုပ်နေကြမဟုတ်တဲ့အရာဖြစ်တဲ့အခါမှာတော့အနည်းနဲ့များတော့ခက်ခဲဖြစ်နိုင်တယ်။ဒါပေမဲ့ကြိုးစားပေးပါ။ဘာကြောင့်လဲဆိုတော့ဒီနေ့တစ်နှစ်စာရှောင်လို့ရတယ်။နံပါတ်1နဲ့ပါဝင်မယ်။2နဲ့ပါဝင်တယ်ဆိုရင်2နှစ်စာ။3နဲ့ပါဝင်မယ်ဆိုရင်3နှစ်စာ။ဒါမှမဟုတ်ရင်နံပါတ်4ကတော့လူတိုင်းလောက်ရမယ်။မီဒီယာရှောင်ရအောင်။ကျွန်တော်နှုတ်ပတ်တော်ခံယူရရတယ်။အဖျားသချင်းတွေနားထောင်တာခွင့်ပြုပါတယ်။ဒါမှမဟုတ်ကျွန်တော်ခါတိုင်းကြည်နေကြ။ရာသပေးတဲ့အရာတွေကိုယေရှုပြု၍ရှောင်ပေးစေလိုပါတယ်လို့နော်။ဒီကနေ့လေ့လာသွားမယ့်အကြောင်းကတော့သူတို့ဤအဖြစ်ကိုလွတ်ပါတဲ့။ဒါကဘယ်ကနေလာလဲဆိုရင်တော့သခင်ယေရှုလဝါကားတိုင်းပေါ်မှာအသေးခံတဲ့အချိန်မှာနောက်ဆုံးပြောခဲ့တဲ့စကားခုနှစ်ခွန်းရှိတယ်။ဒီအကြောင်းအရာကတော့ဒါကတော့အများကသိထားတဲ့အကြောင်းအရာဖြစ်တယ်။ဒါပေမဲ့ဒီနှစ်မှာတော့ကျွန်တော်မြန်မာဝါရှစ်မိသားစုကိုဒီအကြောင်းအရာလေးတစ်ခုချင်းပေါ့နော်။ဖခင်ရဲ့ပြောခဲ့တဲ့စကားတစ်ခုချင်းကိုကျွန်တော်တို့လေ့လာသွားရအောင်။ဆိုတော့ Father forgive them ဆိုတဲ့စကားလေးကားတိုင်းထက်ကစကားခုနှစ်ခုပေါ့နော်ဒီရအောင်ကျွန်တော်တို့ဒီခုနှစ်ရက်မှာလည်လာသွားရအောင်လို့เนาะဒီနေ့တော့သူတို့ဤအပြစ်ကိုလွတ်ပါဆိုတဲ့အရာကိုလည်လာသွားရအောင်ဆိုတော့လူကာ23ကိုတွားပေးပါလူကာ23အပိုင်ငယ်33နဲ့34ကိုဖတ်ချင်ပါတယ်ရှင်လူကာခရစ်ဝင်ကျမ်းအခန်းကြီး23အပိုင်ငယ်33မှ34ကရာနီအမိရှိသောအရက်တို့ရောက်ကြတော့ကိုရိုနဲ့တကွာထိုလ်လူဆိုးတို့ကိုလက်ရတော့ဘက်နိုင်တယောက်လက်ဝဲတော့ဘက်နိုင်တယောက်လဝါကားတိုင်းမှာရိုက်ထားကြ၏ကျွန်တော်ဒါအကြောင်းအရာကိုသိတယ်ဓမြဘူနှစ်ယောက်နဲ့အသေးခံရတယ်တကယ်ကို criminal ဆိုရဲရာဇဝတ်သားလိုမျိုးသိသွားတာဖြစ်တယ်အဲ့ဒီအချိန်မှာသခင်ယေရှုပြောတဲ့စကားရှိတယ်ဘာပြောလဲယေရှုကလည်းအိုးအဖာသူတို့ဤအပြစ်ကို လွတ်တော်မူပါပြောကြည့်အောင်အိုဘာသူတို့၏အပြစ်ကိုလွတ်တော်မူပါနောက်တစ်ကြောင်းပြောကြည့်အောင်သူတို့သည်ကိုပြုသောအမှုကိုမတိကြဟုမွတ်ဆိုတော်မူ၏အဝတ်တော်ကိုလည်းစည်ရန်ချ၍ဝေဖန်ကြ၏စည်ရန်ချရဆိုတော့မဲနိုင်တာကိုပြောတာเนาะအန်စာတုံးအဲ့ဒါကိုလည်းမဲနိုင်တယ်ခေါ်တယ်ဒါမှမဟုတ်ရင်စည်ရန်ချရဆိုတာဒီရဲ့အဝတ်တော်ဘယ်သူယူမလဲဆိုပြီးတော့ယောမစစ်သားတွေကသူတို့ယူဖို့ရန်အတွက်မဲနိုင်တာကိုစည်ရန်ချတယ်လို့ခေါ်တယ်ဒီအကြောင်းအရာလေးပဲကျွန်တော်ဒီနေ့လေ့လာသွားမယ်စဉ်းစားကြည့်ရအောင်ဒီချိန်ကခရစ်တော်ကလက်ဝါးကားတိုင်းရောက်နေပြီအဲ့ဒီမရောက်ခင်မှာဘာလုပ်လဲယာဇဝတ်သားလို့စစ်ဆေးတာစစ်ဆေးတဲ့ချိန်မှာဘာလုပ်တယ်လဲဆိုတော့မြန်မာကျမ်းစာမှာတော့ကျိန်တန်ပေးတယ်လို့ရေးတာရှိတယ်ဒါပေမဲ့ခေတ်သုံးမြန်မာစာတွေမှာတော့ဘာသုံးလဲဆိုတော့ကြာပုတ်နဲ့ရိုက်တယ်ဒါမှမဟုတ်ရင် whip ပေါ့နော်ကြာပုတ်နဲ့ရိုက်တယ်ဒါပေမဲ့အဲ့ဒီကြာပုတ်ကိုတကယ်တမ်းအင်္ဂလိပ်ကျမ်းစာမှာတွေ့တဲ့အခါမှာဘာတွေ့ရလဲဆိုတော့ခဲသွားလေးတွေကိုထည့်ထားတယ်ကြာပုတ်ရဲ့ထိပ်ဖြားမှာခဲသွားလေးတွေကိုထည့်ထားတယ်အဲ့ဒီကြာပုတ်ဒါမှမဟုတ်ရင်သူတို့ကဘာလုပ်ထားသေးလဲဆိုတော့တရိတ်ဆန်အသွာအဲ့ဒီရဲ့ချွန်ချွန်ထက်ထက်ပြီးရင်ခဲသီးလိုမျိုးအလုံးနေပြီးရင်အဲ့လိုအချွန်နေပုံမှန်မကြတာဟာလေအဲ့ဒါတွေကိုလည်းထည့်ထားတယ် special ကြာပုတ်ပေါ့နော်ရာဇဝတ်သားတွေကိုရိုက်တာအချက်40တစ်ချက်ရော့39ချက်ရိုက်တာအဲ့ဒီအရာကိုရိုက်ပြီးတော့မကြော်လွန်နိုင်တဲ့သူအများကြီးရှိတယ်အဲ့ဒါကိုကြောမှာရိုက်တယ်ပြီးရင်ရင်ဘတ်မှာရိုက်တယ်အဲ့လိုရိုက်တဲ့အဥ္စာကိုတွေးပြန်ပြန်ကြာပြီးတော့တချို့ရိုက်ချက်တွေကဒီရဲ့ခဲသွားတွေကအသားမှာစိုက်တယ်အသွားမှာစိုက်တဲ့အခါမှာသူတို့ကပြန်ပြီးတော့နှုတ်ယူလို့မရတော့အတင်းဆွဲပလိုက်တယ်အဲ့လိုဆဲမှာအသားတွေကပြဲပြီးတော့တချို့ရိုက်ချက်ကအယိုးထိအောင်ထိတယ်ဆိုတော့တချို့ကမှတ်လောက်သားလာအောင်ဒါနဲ့ဆုံးမပြီးတော့ပြန်လွှတ်လိုက်တာရှိတယ်တချို့ကအဲ့ဒီရဲ့ရိုက်ချက်တောင်မှမခံနိုင်မင်းနဲ့ဒီဆုံးသွားတာရှိတယ်မိတ်ဆွေသီးလားလူသမိုင်းမှာအရက်ဆက်ဆုံးတတ်ဖြတ်တဲ့ဤကိုတီထွင်တာကယောမာရီဖြစ်တယ်လူကိုတတ်တဲ့ဤထဲမှာမြင်းပြီးတော့နာကျင်မှုအများဆုံးဖြစ်နိုင်တဲ့ဤလန်တကူယောမာရီတီထွင်ခဲ့တာဖြစ်တယ်အဲ့ဒီလူသမိုင်းမှာအရက်ဆက်ဆုံးအကြမ်းတမ်းဆုံးအခက်ခဲဆုံးတတ်ဖြတ်တဲ့အချိန်မှာသခင်လာတယ်ဆိုတာတိုက်ဆိုင်တာလုံးဝမဟုတ်ဘူးမိတ်ဆွေအတွက်ကိုလေအဆုံးစွန်အထိပြီးဆက်မယ်ဆိုတဲ့စိတ်နဲ့လာခဲ့တာဖြစ်တယ်ဟာလေလုယာဘလောက်ချစ်တယ်လဲဘလောက်ချစ်တယ်လဲကျွန်တော်တို့အခုခေတ်မှာလာမယ်ဆိုရင်ကျွန်တော်တို့လက်စစ်ခုံထိုင်သွားရဲဆိုရင်ဒါကတော့ဟိုတည်တာတော့ဟုတ်ပေမဲ့နာကျင်မှုခံစားမှုကအကြာကြီးမခံစားနိုင်ဘူးစိတ်ထိုးတတ်တယ်ဆိုရင်အကြာကြီးမခံစားနိုင်ဘူးဒါဒီနှစ်မှာဒီချိန်မှာကြိုးပေးတတ်တယ်ဆိုရင်အကြာကြီးမခံစားနိုင်ဒါပေမဲ့ယောမာတွေတတ်တဲ့နေ့ကကားစင်တင်တတ်တာ crucifixion ဆိုတာယောမာတွေပဲထွင်တာအဲ့ဒီလိုလှုပ်တဲ့အချိန်မှာတဲ့ဘာလဲလို့သိလဲဆိုတော့ဆူရတရဖူဆိုကျွန်တော်တို့เนาะပုံလေးတွေကျွန်တော်တွေ့တဲ့ခါမှာတော့ဆူကိုသေးချာလေးလောက်တာအဲ့တော့တော့အဲ့လိုမဟုတ်ဘူးဆူပင်တစ်ခုတွေ့တဲ့ဟာယူပြီးတော့ခေါင်းထဲမှာဆွတ်ထည့်လိုက်တာပြီးရင်လှည့်ထည့်လိုက်သေးတယ်ဆိုတော့ဒီမှာသွေးတွေဖြာချလူကစုပ်ပြတ်တက်နေအောင်လုပ်တဲ့အချိန်မှာကားတိုင်းတော့မထမ်းနိုင်တော့လို့နောက်ဆုံးရှီမုံဆိုတဲ့တရားကကူပြီးတော့သူကားတိုင်းအောင်ထမ်းပေးတယ်9နာရီရောက်ပြီးတဝါကားတိုင်းပေါ်မှာရောက်ပြီးအဲ့ဒီအချိန်မှာပထမစကားတစ်ခွန်းပြောတယ်ခုနကျွန်တော်တို့ဖတ်ခဲ့တဲ့စကားကိုပြောသွားတယ်။"အိုဘာသူတို့ဤအပြုတ်ကိုလွတ်တော်မူပါ။သူတို့သည်ကိုပြုသောအမှုကိုမတိကြ"တဲ့။ဒီစကားကိုဖတ်တဲ့အချိန်မှာသခင်ဘုသူကိုဆိုလိုတယ်လေ။စဉ်းစားကြည့်အောင်ဒါဘုသူကိုပြောနေတာလဲ။ယောမစစ်သားတွေကိုပြောနေတာလား။သူ့ကိုနှိပ်စက်ညှင်းဆဲတဲ့သူတွေကိုပြောနေတာလား။ယူရာရှင်ပြင်ဆိုလက်တိနဲ့ထိုးကြတယ်ပရိုဖက်ဆိုပရိုဖက်ပြုလေလောင်ပြောင်ကြတယ်အဲ့ဒီသူတွေကိုပြောနေတာလားဒါမှမဟုတ်ရင်ဟာကိုရောအတွက်ဆိုရင်ကျွန်တော်ကိုရောနဲ့အတူသေမယ်လို့ပြောတဲ့ဘေတီယု၃ချိန်ညင်ပြီးထွက်ပြေးသွားတဲ့ဘေတီယုကိုပြောချင်တာလားဒါမှမဟုတ်ရင်သူ့ကိုငွေ30နဲ့ရောင်းစားတဲ့ယူရာရှာကရော၃နှစ်၃မိုးတွဲလာတဲ့ministry ရဲ့ဘန်နာတွေကိုထိမ့်ပေးတဲ့ဘန်နာထိမ့်ယူရာရှာကီယုတ်ချင်းလုံးခိုးတတ်တဲ့တရားနောက်ဆုံးရောင်းစားတဲ့တရားအဲ့ဒီတရားကိုပြောချင်တာလားဒါမှမဟုတ်ရင် ကိုအပြစ်လုံမှန်းတောင်မသိတဲ့ဖယားအပေါ်မှာကျူးလို့မိပန်ကိုကြိုက်တာလုံနေတယ်လို့ထင်ပေမဲ့ကိုဘာလုံနေမှန်းတောင်မသိတဲ့သင်နဲ့ကျွန်တော်ကိုပြောနေတာလားကျွန်တော်ထင်ပါတယ်ဒီနေ့သခင်ပြောလိုက်တဲ့စကားလူသားတိုင်းသူ့ကိုနှိပ်စက်တဲ့ယောမစစ်သားတွေလည်းပါလိမ့်မယ်သူ့ကိုသစ္စာဖောက်တဲ့တပည့်တော်တွေလည်းပါလိမ့်မယ်ဒါမှမဟုတ်ရင်တဲ့နဲ့ကျွန်တော်လည်းပါသေးတယ်ဆိုတာဒီနေ့သိစေချင်တယ်ခွင့်လွတ်ပေးပါတဲ့အဖာသူတို့ကိုခွင့်လွတ်ပေးပါလို့ပြောတယ်ဒီတေချာတာတခုရှိတယ်ဒီရဲ့ဇလန်းကိုပြောတဲ့အခါမှာတဲ့နဲ့ကျွန်တော်လည်းခွင့်လွတ်ရမယ့်လူတယောက်ရှိတယ်ဆိုတာသင်သိတယ်တဲ့နှလုံးသားထဲမှာတယောက်ယောက်ကိုခွင့်လွတ်ရမှာပါလားအဲ့ဒီတယောက်ယောက်ကမာစတာလည်းဖြစ်နိုင်တယ်ကိုကိုသွန်သင်ဆုံးမတဲ့သူလည်းဖြစ်နိုင်တယ်ဒါမှမဟုတ်ကိုယ့်ရဲ့မိဘလည်းဖြစ်နိုင်တယ်ကိုသားသမီးလည်းဖြစ်နိုင်တယ်ညီကိုမောင်နှမလည်းဖြစ်နိုင်တယ်ဆွေမျိုးလည်းဖြစ်နိုင်တယ်ကိုအိမ်ထောင်ဖက်လည်းဖြစ်နိုင်တယ်ကိုအိမ်ကြီးနာကျင်လည်းဖြစ်နိုင်တယ်တယောက်ယောက်ကိုတော့သင်ခွင့်လွှတ်ရမယ့်နေဖြစ်တယ်သခင်ရဲ့လှူဆောင်သွားတဲ့အရာကိုကြည်ချင်းအဖြစ်ကျွန်တော်တို့တွေလည်းသခင်လှူဆောင်စေချင်တယ်ဆိုတာကိုသိဖို့လိုတယ်ဒါကြောင့်ဒီနေ့သခင်ပြသွားတဲ့အရာကိုလှူဆောင်ရအောင်ဒါမှမဟုတ်သင်ကပြောပါလိမ့်မယ်ဟာကျွန်တော်ဒါမှမဟုတ်ကျမဘသူမကိုချီနှောင်ထားတာမရှိဘူးဒါဆိုရင်လည်းတင်နှောင်တရဖို့လို့ဘာကြောင့်လဲတင်းကြောင့်တခြားလူလည်းအဲ့လိုခံသွားနိုင်တယ်ကိုကတော့ဘာမှမဖြစ်ဘူးကိုပြောလိုက်တဲ့စကားကိုလှုပ်လိုက်တဲ့အရာကိုကတော့ဟာဒါတော့ငါသဘောတဘာဝနဲ့ငါလှုပ်လိုက်တာဒါပေမဲ့တခြားတစ်ယောက်ကလည်းထိခိုက်သွားနိုင်တယ်တင်းကြောင့်လည်းဖြစ်သွားနိုင်တဲ့အတွက်ဒီနေ့မှာတော့တင်းကကျူးလွန်သူပဲဖြစ်ဖြစ်တင်းကကျူးလွန်ခံရတဲ့သူပဲဖြစ်ဖြစ်ဒီနေ့ခွင့်လွှတ်ခြင်းဟာဒီနေ့ဆက်ဆက်တယ်ဆိုတာကိုသိစေချင်တယ်ခွင့်လွှတ်ခြင်းအကြောင်းနဲ့ပြောတိုင်းကျွန်တော်သွန်သင်ချက်တစ်ခုရှိတယ်အခက်ခဲဆုံးစာမုံပဲ the hardest exam အရင်ခက်တာပဲအခက်ခဲဆုံးဘဝမှာအခက်ခဲဆုံးစာမုံပဲတစ်ခုဆိုတာညင်လို့မရဘူးဒီတယောက်နဲ့အောင်ပြီးရင်လည်းအဲ့ဒီတယောက်နဲ့နောက်တစ်ခါပြန်ချသွားနိုင်တယ်ဒီတယောက်နဲ့အောင်ပြီးတော့နောက်တနည်းသွားတဲ့အဲ့ဒီပုံစံနဲ့နောက်တယောက်နဲ့လည်းဒီခွင့်လွှတ်ခြင်းစာမုံကိုဖြေရနိုင်တယ်အဲ့ကျွန်တော်အသက်တာမှာဒီကနေ့မှာခရီးရန်တရားဖြစ်ခြင်းကိုစမ်းသတ်တဲ့အရာတစ်ခုပြောပါဆိုရင်တော့ခွင့်လွှတ်ခြင်းဖြစ်တယ်။အကြောင်းဒီကနေ့မှာခွင့်လွှတ်ခြင်းနဲ့ပတ်သက်ပြီးတော့ကျွန်တော်အချက်၃ချက်နဲ့ခွန်အားပေးခြင်းနဲ့အများကြီးမဟုတ်ပါဘူး။ဒီအရာလေးကခွန်အားဖြစ်ဖို့ဖြစ်တယ်။ခွင့်လွှတ်ခြင်းလို့ပြောလိုက်တိုင်းမှာကျွန်တော်တို့ဟာခွင့်လွှတ်ပါခွင့်လွှတ်ပါခွင့်လွှတ်လိုက်ခွင့်လွှတ်လိုက်တကယ်တမ်းမဖြစ်ရင်ပြောရတာသိလွယ်တယ်နော်တရားရောက်ကွာမင်းကလေကွာခွင့်လွှတ်လိုက်ပါအယမ်းလွယ်တယ်ဒါမဲ့တကယ်ကြုံတဲ့လူအဲ့လိုမပြောဘူးတကယ်ခံစားမှုရတဲ့သူဩခွင့်လွှတ်ခြင်းဆိုတာမလွယ်ဘူးဒီနေ့မှာခွင့်လွှတ်ခြင်းဆိုတာကျွန်တော်ဒီနေ့ပြောမယ်လုံးဝမလွယ်တဲ့အရာဖြစ်တယ်ကျွန်တော်ဘဝရဲ့အခက်အခဲဆုံးဖြစ်တယ်လှုပ်ဆောင်ပြီးခဲ့ပြီလှုပ်ဆောင်နေရစေလှုပ်ဆောင်အောင်မယ့်အရာဖြစ်တယ်အဲကြောင့်ကျွန်တော်တို့လူဖြစ်တဲ့အခါမှာလူတွေနဲ့ပေါင်းသင်းဆက်ဆံနေရတာဖြစ်တဲ့အတွက်ဒီခွင့်လွှတ်ခြင်းဆိုတဲ့စာမွေးရတော့တဲ့အမြဲဖြေနေရလိမ့်မယ်။ဒါကြောင့်ခွင့်လွှတ်ခြင်းကြောင်းပြီးသွားပြီဆိုတဲ့လူဘယ်သူမှမရှိဘူး။ခွင့်လွှတ်နေကြစေဖြစ်တယ်။ဒါကိုကျွန်တော်တို့သိရအောင်။ဒါကြောင့်ဒီနေ့အချက်၃ချက်နဲ့ပြောပြခြင်းနဲ့နံပါတ်၁အချက်ကပါလဲဆိုတော့ခွင့်လွှတ်ခြင်းနောက်မှာယုံကြည်မှုပြန်လည်တည်ဆောက်ရတယ်။ဒီခွင့်လွှတ်လိုက်ပါလို့ပြောတိုင်းယင်ကြားစေနိုင်တာမဟုတ်ဘူး။ရင်ကြားစေခြင်းကတော့ကျွန်တော်ပြန်လဲတင့်မြတ်ခြင်းပေါ့နော်ရင်ကြားစေခြင်းဆိုတော့တယောက်နဲ့တယောက်ပြန်လဲတင့်မြတ်ခြင်းကိုတော့လှုပ်ဆောင်ဖို့ကဒါတော့ကျွန်တော်တို့ရဲ့ပန်းတိုင်ပေါ့ဥတီချက်ဒါပေမဲ့တစ်ခါလေမှာရင်ကြားမစီနိုင်တော့တဲ့အချိန်အများကြီးရှိတယ်။အဲကျွန်တော်ပေါ့ကမှာလဲဒီခွင့်လွှတ်ခြင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီလင်မယားနှစ်ယောက်နဲ့ပတ်သက်ပြီးတော့ကြုံဘူးတယ်။ဆိုတော့သူတို့ကကျွန်တော်ကို ministry မှာကူညီပေးခြင်းနဲ့ဆိုပြီးတော့ပြောတဲ့ခါမှာကျွန်တော်လဲ okay ဒါဆိုရင်တော့ကျွန်တော်တို့တွေလှုပ်ရအောင်ဆိုပြီးလှုပ်တယ်ထုတ်တဲ့အခါမှာသူတို့ကိုလည်းအာဒီတိုင်းတော့အလကားမခုညီပါနဲ့မင်းတို့ကိုလည်းလောက်ခပေးပါမယ်ဆိုပြီးကျွန်တော်လောက်ခပေးတဲ့အခါမှာဘာဖြစ်လဲဆိုတော့ကျွန်တော်ငွေတွေပို့တယ်ငွေတွေပို့တယ်ဒါမဲ့ဆရာဘာလို့တယ်ဘာလို့တယ်ဘာလို့တယ်ဆိုပြီးတော့အများအတန်းတောင်းပြီးတော့ခိုင်းတဲ့အလုပ်ကြတော့မပြီးဘူးဆိုတော့ကျွန်တော်သူတို့ကိုတော်တော်လေးစိတ်ဆိုးတယ်အဲ့တော့ဒါမဲ့ကျွန်တော်ခွင်လွှတ်တယ်ဒါမဲ့ကျွန်တော်သူတို့ကိုမယုံတော့မိတ်ဆွေနားလေလားအဲကြောင့်ခွင့်လွှတ်ခြင်းရဲ့နောက်ွယ်မှာလေယုံကြည်မှုကပါတယ်သူတို့ခွင့်မလွတ်လို့မဟုတ်ဘူးသူတို့တွေ့ရင်စကားပြောကောင်းပြောလိမ့်မယ်ဒါပေမဲ့သူတို့တော့နောက်တစ်ခါတော့အလုတ်ခိုင်းတော့မှာမဟုတ်ဘူး မကြောင်လေယုံကြည်မှုဟာပျက်စီးသွားပြီဒါကြောင့်ဒီနေ့လေကျွန်တော်တို့ဆက်ဆံရေးပြတ်သွားပြီတယောက်နဲ့တယောက်ကြောက်စဖြစ်သွားပြီဆိုရင်လေယုံကြည်ချက်ကျသွားတယ်ဆိုတာယုံကြည်မှုကျသွားတယ် trust ဆိုတဲ့အရာပျောက်သွားတယ်ဆိုတာကိုသိစေချင်တယ်ဒါကြောင့်ကျွန်တော်တို့တယောက်ယောက်ကခွင့်လွတ်မယ်ပြန်လဲရင်ကြားစေချင်တယ်ပြန်လဲတင့်မြတ်ချင်တယ်ဒါတော့ကျွန်တော်တို့လှုပ်ဆောင်မယ့်အရာပြီးတော့သူတို့ကသူတို့မှားမှန်းအောင်မသိဘူးဆရာရဲ့ဒီလိုလုပ်မိပါတယ်တခါမှလည်းမတောင်းပန်ဘူးဒါမဲ့တစ်ဖက်သက်ပဲခွင့်လွတ်ပါတယ်ဒါတော့ထားလိုက်ပါတော့ကိစ္စမရှိဘူးဒါမဲ့နောက်တစ်ခါတော့ဝင်မကြည့်တော့နောက်တစ်ခါတော့သူတို့နဲ့ဆက်ဆံဖို့တော့ခက်သွားပြီနားလည်လားမသိဘူးကျွန်တော်ပြောချင်တာဒါကြောင့်တချို့ကပြောတယ်အာမင်းကခွင့်လွတ်တယ်ပြောပြီးသူတို့နဲ့စကားလည်းမပြောဘူးဟောအခွင့်လွတ်တယ်ပြောပြီးသူတို့နဲ့လည်းမပေါင်းဘူးဟောတခါလေပေါင်းလို့မရတော့ဘူးခွင့်တော့ခွင့်လွတ်တယ်ပေါင်းလို့မရတဲ့အချိန်များရှိတယ်ဒါကြောင့်ခွင့်လွတ်ခြင်းဆိုတချို့က forgive and forget နော်ဟုတ်လားခွင့်လွတ်ပြီးတော့မေးလိုက်တော့တကယ်မကြုံသေးလို့ဖြစ်ပါလိမ့်မယ်။မိတ်ဆွေတကယ်ကြုံလာတဲ့အချိန်ကျအဲစကားပြောရင်ရက်စိတ်ဆိုးလိမ့်မယ်နော်။ခွင့်လွတ်တယ်ဆိုမေးလိုက်တော့တခါလီမှာမမေ့နိုင်တဲ့အရာတွေရှိတယ်။အကြောင်းကျွန်တော်တခုနားလဲပါ။ခွင့်လွတ်ခြင်းနောက်မှာယုံကြည်မှုဆိုတာအများအားပြန်လည်ထိဆောက်ရတယ်။အကြောင်းတင်တယောက်ယောက်ကိုခွင့်လွတ်တယ်။ဒါပေမဲ့တင်သူ့ကိုချက်ချင်းမယုံရဲတာအဲ့ဒါသဘာဝကြတယ်။ကိစ္စမရှိဘူး။ဒါပုံမှန်ပဲ။တခါလီထင်တယ်အာသူ့ကိုမယုံနဲ့ဘူးဆိုတော့သူ့ကိုခွင့်မလွတ်ဘူးထင်တယ်မဟုတ်ဘူး။ကိုနောက်တစ်ခါမနာကျင်အောင်တတိထားတာလေဟုတ်တယ်နော်မြန်မာစကားရှိပါတယ်ဟောတခါသေဘူးပြင်ဖို့နားလေလေဟောတခါခံရပြီးပြီဆိုတော့နောက်တစ်ခါလေးကျခွင့်လွတ်တာနဲ့အမှတ်မရှိတာလေတခါလေးကျွန်တော်တို့မကွဲဘူးအတူခွင့်လွတ်တယ်လို့ထင်တာတကယ်တော့ကိုအမှတ်မရှိတာခဏခဏခံနေရဟုတ်တယ်မလားခဏခဏသူနဲ့သွားပေါင်းတယ်သူနဲ့သွားပြီးတော့ပြန်ဖြစ်ပြန်ပြီအဲ့ဒါပြန်လာပြန်ပြီဆရာဒါမဲ့အာပေါင်းလို့မရတော့တဲ့အချိန်ရှိတတ်တယ်။တခါလေ तू က move on လုပ်သွားပြီ။ကိုတော့မပေါင်းတော့ဘူး။ကိုတော့မသိတော့ဘူး။ဒါမှမဟုတ် तू ကအသက်ဆုံးရှုံးတာလည်းဖြစ်နိုင်တယ်။ဒါကြောင့်မလို့ကျွန်တော်ခွင့်လွတ်တယ်ဆိုတာပြန်ပေါင်းလို့မရတဲ့အချိန်လည်းရှိတတ်တယ်။ဒါပေမဲ့အဲ့ဒါကခွင့်မလွတ်တာမဟုတ်ဘူးဆိုတာကိုနားလည်စေချင်တယ်။ခွင့်လွတ်ခြင်းဒါကြောင့်ဒီဒုတိယအချက်နဲ့ချိန်ဆက်တယ်နော်။ဒါလေးကိုနားလည်စေချင်တယ်။ဒုတိယအချက်ပြောပြချင်တယ်။ခွင့်လွတ်တယ်ဆိုတာမခံစားရတော့တာမဟုတ်ပဲနဲ့မကားသီးတော့တာဖြစ်တယ်အဲ့ဒါအောင်နားလဲစင်ချင်တယ်နော်နားကျင်နေအောင်ပဲတချို့ခွင့်လွတ်လိုက်တယ်သူ့နာမည်ကြိုင်အမ်နည်းနည်းလေးတော့နှလုံးသားထဲမှာပြန်ပေါ်လာတဲ့ရှိတယ်ပြန်အမှတ်ရတာရှိတယ်ကိုယ်လှုပ်သွားတဲ့ဟာမခံစားရတော့ဘူးတော့မဟုတ်ဘူးပေါ့တခါလေတော့အမာရွတ်လေးရတော့အနာပြောက်သွားရင်တော့ကြံတာပေါ့ဟုတ်တယ်မလားအမာရွတ်လေးကြည့်ပြီးတော့အေးအဲ့တုန်းကလေအဲဖြစ်အမာရွတ်လေးကိုတော့ကြံတာပေါ့ဒါမဲ့မကားသီးတော့ဆိုတာမနာတော့မကားသီးတော့ဆိုတာအေးဒုက္ခရောက်ပါစေလို့သူ့ကိုနော်ချိန်လုံးဆုတောင်းပေးတာမရှိတော့ဘူး ill wishes စီမလုပ်တော့ဘူးဩသူတို့ဖျားရှင်ကောင်းကြီးပေးပါစေပြန်လဲကောင်းကြီးပေးနိုင်တဲ့အစဉ်ကိုပြောတာဒါကြောင့်ခွင့်လွတ်တဲ့သတိထားဆက်ဆံဖို့လိုတယ်ခွင့်လွတ်တဲ့ပြန်မပေါင်းတော့တဲ့အချိန်လည်းရှိတယ်အဲ့ဒါခွင့်မလွတ်တာမဟုတ်ဘူးဘာကြောင့်လဲခွင့်လွတ်ခြင်းမှာဒီတခုတော့ပါကူပါမယ်မနာတော့တာမဟုတ်ဘူးနင်နာနေသေးရင်နင်မခွင့်မလွတ်လို့မဟုတ်ဘူးနားတယ်နားတယ်ခွင့်လွတ်ခြင်းမှာတခါလေးနားတယ်still hurtful သူပြောတဲ့စကားတွေပြန်လဲကြရင်နားတယ်เนาะတချို့တွေပြောခဲ့တာခွင့်မလွတ်တာတော့မဟုတ်ဘူးနားတဲ့ဟာတွေအများကြီးရှိတယ်အများကြီးရှိတယ်ဒါပေမဲ့မခါတော့မနာတော့တာမဟုတ်ဘူးမခါတော့တာလည်းဝန်ခံပါအောင်နားတော့နားစီပဲဒါပေမဲ့မခါတော့ဘူးလို့ဟုတ်တယ်เนาะမနာတော့တာမဟုတ်ဘူးမခါတော့တာဒါကြောင့်ဒီစုံတစ်ယောက်ကိုခွင့်လွတ်ပြီးပြီဆိုရင်ကျွန်တော်တို့ကနာတတ်ပါသေးတယ်နာကျင်တတ်ပါသေးတယ်ဒါပေမဲ့မခါတော့ဘူးเนาะဒါလေးမခါနဲ့เนาะအဲ့ဒီခါသီးခြင်းနောက်မှာတော့အာမင်္ဂလာဝင်တတ်တယ်ဒီခါသီးခြင်းနောက်မှာတော့အာနာသာလက်အချင်းခံရတတ်တယ်မသက်ဆက်ရှစ်နောက်ဆုံးဂျမ်းပိုက်လေးမှာသခင်ယေရှုပြောတယ်စိတ်နှလုံးပါလျက်အဖြစ်ခွင့်မလို့ရင်တဲ့ကောင်းကင်ဘုံ၌ရှိတဲ့အဖာလည်းသင်တို့ကိုထိုနည်းတူပြုမယ်အနာသားလက်အပ်တယ်။ဒါကြောင့်ကျွန်တော်တို့ချီနှောင်တယ်။ခါပြီဆိုညအိတ်မပြောတော့။ခါပြီဆိုရင်သူ့အကြောင်းစဉ်းစားတိုင်းဒေါသထွက်တယ်။ဘယ်တော့လက်စားချေရမလဲလို့စဉ်းစားတယ်။အော်ဒီလုံငါ့ကိုပြောခဲ့တယ်။အမှန်သွားနာသွားတာလीနော်။ဒါမဲ့တစ်ချိန်ချင်းတော့ပြန်ပြီးတော့ပြောခွင့်ရမယ့်အချိန်တော့တွေ့ပါအောင်မယ်။ကဲမွေးနေ့ပွဲလား။ဟာလား။သင်တော်တစ်ခုခုမှလားတစ်ချိန်ချင်းတော့တွေ့အောင်ပါပါ။အဲ့ဒီချိန်စောင့်နေတယ်နော်။ဒါခါသေးတယ်လို့ခေါ်တယ်။မနာတော့တာတော့မဟုတ်ဘူးမခါတော့တာမခါပါနဲ့မခါပါနဲ့ခါသိချင်းမလို့ဒါကြောင့်သခင်ကကျွန်တော်တို့ကိုသူကျွန်တော်တို့လက်ဝါးကားတိုင်းမှာခံတဲ့ဒဏ်ရာတွေရှိသေးတယ်เนา ကျွန်တော်တို့သူ့လက်မှာတန်ချက်တွေကြံနေသေးတယ်เนาะသူ့နဘေးမှာခံနေရတဲ့ဟာတွေရှိသေးတယ်เนาะဒါကြောင့်တော်သေးတာပေါ့ရှိတော့သောမတ်ကမေးတော့လာကြည့်လေခြင်ကြည့်လိုက်လေတဲ့ခြင်ကြည့်လိုက်လေဒဏ်ရာလေးတော့ကြံခဲ့ပါတယ်ဒါပေမဲ့ကိုတော်လဲကျွန်တော်တို့ဘုံမှာမခါတော့ကျွန်တော်တို့အမြဲတမ်းခမဲတော်ရဲ့လက်ရဘက်မှာထိုင်ပြီးဆုတောင်းပေးတယ်ဒါကြောင့်လူတစ်ယောက်ကိုခါသေးလားမခါသေးလားဒီလိုဆန်းစစ်လို့ရတယ်ကိုချီနှောင်ထားတဲ့သူเนาะသူ့ကိုခါသေးလားမခါသေးလားသိကြလားဖះထာမှာဆုတောင်းပေးပြီးတော့ကိုရောသူ့ကိုကောင်းကြီးပေးပါတယ်လို့ပြောကြည့်ပြောရခဲ့အဲ့ဒါခါသေးလို့ပြောရမခက်တော့ဘူးဆိုတော့မခါတော့အာမင်ဒါကြောင့်ဒီနေ့မခါရတော့ပါเนาะခါသေးခြင်း bitterness အဲ့ဒီခါတဲ့အရာကတင့်ကိုဘာနဲ့တူလဲဆိုတော့အစိတ်တောက်ပြီးတော့လေကျွန်တော်တို့ကအစိတ်တောက်လိုက်တာကိုနောက်တယောက်ကြည့်နေအေးအဲ့ဒီတယောက်သေးမလားလို့စောင့်မသေးဘူးကိုကခါပြီးကိုကတောက်ထားတာကိုသေးမှာကျွန်တော်ကစိတ်တောက်ပြီးတော့စောင့်လိုက်အောင်တင်မဲ့ခံစားရမယ်။ဒါကြောင့်ဒီလိုမလုပ်နဲ့နော်။နှစ်ပေါင်းများစွာကြာသွားဖို့မဟုတ်ဘူး။ဒီနေ့နောက်ဆုံးချက်နဲ့ခွန်အားပေးခြင်းနဲ့။အဲ့ဒါပါလဲဆိုတော့ခွင့်လွှတ်ခြင်းဆိုတာယုံကြည်ခြင်းကိုလက်တွေ့ပေါ်ဆောင်ခြင်းဖြစ်တယ်။တင်ဖျားကိုယုံကြည်တယ်။ဖျားရဲ့ခွင့်လွှတ်ခြင်းကိုလည်းတင်ခံစားတယ်။ဒီထဲမှာခံစားပြီးပြီလားဖျားရဲ့ခွင့်လွှတ်ခြင်းကိုခံစားပြီးပြီဆိုရင်ဖျားကကျွန်တော်တို့ကိုလှုပ်စေခြင်းသာရှိတယ်။သူ့တပားကိုလည်းခွင့်လွှတ်ပါတဲ့။အကြောင်းကျွန်တော်တို့ကဖះကိုယုံကြည်တယ်ဆိုရင်အဲ့ဒီယုံကြည်တာကိုတစ်ခုလက်တွေ့ပေါ်ဆောင်မဲ့ action လေးတစ်ခုကပါလဲဆိုတော့ခွင့်လွှတ်ခြင်းဖြစ်တယ်။တင်ယုံကြည်တယ်ဖះကိုဖះခွင့်လွှတ်တာကိုလည်းခံစားရတယ်ဆိုရင်ကျွန်တော်တို့ကလည်းဖះလှုပ်ဆိတ်ခြင်းသာရှိတယ်။အဲ့ဒီခွင့်လွှတ်ခြင်းကိုလေလက်တွေ့ပေါ်ဆောင်ခြင်းဟာတင်ယုံကြည်ခြင်းရှိတယ်ဆိုတာပြတယ်။အကြောင်းဒီနေ့မှာဖះရဲ့ခွင့်လွှတ်ခြင်းကိုအလျင်မြန်ရခြင်းကြတယ်နော်ကျွန်တော်တို့အမြန်ရချင်တယ်ကိုရောတခုခုလှုပ်မှားပြီဆိုကိုရောရှေ့ရသွားပြီးတော့ကိုရောကျွန်တော်မှားသွားပါတယ်ကိုရောခွင့်လွှတ်ပါဖရားရဲ့ခွင့်လွှတ်ခြင်းကြတော့ချက်ချင်းရချင်တယ်သူများကိုခွင့်လွှတ်ဖို့ကြကျွန်တော်ချက်ချင်းမလုပ်နိုင်တဲ့အချိန်အများကြီးရှိတယ်ဒါကြောင့်ဒီနေ့မှာဖရားခွန်အားကိုတောင်းခံပါဖရားခွန်အားကိုတောင်းခံပါဒီနှုတ်ပတ်တော်လေးဖတ်ပြီးတော့ကျွန်တော်အဆုံးသတ်ခြင်းတယ်ဒီမှာဘာပြောလဲတစ်ပေ2:23မှာဒီလိုပြောတယ်တစ်ပေရှင်ပေတရုဩဝါဒစာပထမဆုံးခန်းကြီး2ပိုင်ငယ်23တစ်ပေ23မိမိအားပုတ်ခတ်ပြောဆိုသောအခါတုံ့ပြန်ပုတ်ခတ်ပြောဆိုမှုပြုတော်မမူတဲ့ဝေဒနာတော်ဝေဒနာခံတော်မူရသောအခါချင်းချောက်တော်မမူပဲဖြောင့်မတ်စွာတရားစီရင်တော်မူသောဖရာသခင်လက်တော်သို့မိမိ၏မှုကိုအပ်တော်မူ၏အဲ့ဒီတရားစကားလုံးလေးတစ်လုံးဒီနေ့မှတ်ထားစေချင်တယ်။ဖြောင့်မတ်စွာတရားစီရင်တော်မူသောဘုရားသခင်၏လက်တော်သို့လို့မှတ်ထားပါ။ဘုရားလက်ကိုအယဲရမယ်။ဒီနေ့ခွင့်လွှတ်လိုက်ပြီးသူလှုပ်ခဲ့တာများကျွန်တော်နားလဲတယ်။ဆရာတိလားသူကျွန်မပေါ်လှုပ်ခဲ့တာသူကျွန်တော်ပေါ်လှုပ်ခဲ့တဲ့ဟာတွေဆရာတိလို့လားကျွန်တော်မသိပါဘူး။အယံများကောင်းများလိမ့်မယ်။ဒါမဲ့ကျွန်တော်တေချာပေါက်သိတာတခုရှိတယ်။ဖြောင့်မတ်စွာတရားစီရင်မဲ့ဖះလည်းသိတယ်။အဲ့ဒီဖြောင့်မတ်စွာတရားစီရင်မဲ့ဖះသိတယ်။သူကဖြောင့်မတ်စွာတရားစီရင်ပေးမယ်ဆိုတာကိုသင်ယုံကြည်တယ်ဆိုရင်ဒီနေ့ခွင့်လွှတ်လိုက်ပါ။ဖြောင့်မတ်စွာတရားစီရင်မဲ့ဖះရှိတယ်။အကြောင်းသင်ဟာသူများကိုကျူးလွန်ထားပြီးတော့ငါပြောင်းပန်နိုင်မအောင်ငါမှန်လို့ပြောလိုက်တာပါ။တခြားတယောက်ခံစားနေရင်လည်းဒီနေ့သူ့ဘက်မှာလည်းဖြောင့်မတ်စွာတရားစီရင်မဲ့ဖះရှိတယ်နော်အဲ့ဒီစီရင်ခြင်းတင့်ပေါ်ရောက်လာနိုင်တယ်ဒါကြောင့်ခွင့်လွှတ်ခြင်းဆိုတာနှစ်ဖက်သွားနေဖို့လိုတယ်ကိုကိုလှုပ်သွားတဲ့သူတွေပဲမြင်ဖို့မဟုတ်ပဲကိုကလှုပ်တဲ့သူတွေကိုလည်းဒီနေ့မှာဖះကဝိညာဉ်တော်ကဖော်ပြတဲ့အခါမှာဩငါကြောင့်သူဒီလိုခံစားသွားပါပြီလားကိုမယူပဲပြောလိုက်တဲ့အရာတွေဖြစ်ကောင်းဖြစ်မယ်ကိုမယူပဲလှုပ်လိုက်တဲ့အရာတွေဖြစ်ကောင်းဖြစ်မယ်တခါလေနော်ကျောတင်းအောင်ဆရာရဲ့တနာဖို့ကောင်းတယ်ဆရာကဘာမှလည်းလုံမိတာမဟုတ်ပါဘူးအေးတရားဟောတဲ့အချိန်မှာအိတ်ငိုက်နေတော့ဆရာစိတ်ဆိုးသွားတာလည်းဖြစ်နိုင်တယ်ကိုဘာလုပ်လို့လဲအိတ်လေးပဲငိုက်နေတာပါတခါလေကိုရဲ့အပြုတ်မူကတခြားလူကိုတခုခုဖြစ်စေတယ်နော်ဒါကြောင့်ကျွန်တော်တို့တခုခုတော့လုံမိတတ်တယ်ဒါကြောင့်ဒီနေ့မှပြောခြင်းနဲ့ကိုကတည်တည်မောမောပဲလှုပ်လိုက်တဲ့အရာပဲဖြစ်ဖြစ်ကိုအပေါ်မှာလူတွေကြီးမားစွာလှုပ်လိုက်တဲ့အရာပဲဖြစ်ဖြစ်တခုနားလည်ပါဖြောင့်မတ်စွာတရားစီရင်မဲ့ဖရာလက်တော်ကိုအယဲပါ အဲကြောင့်ခွင့်လွှတ်တာသခင်ကဘာလို့ဒီစကားပြောတာလဲအဘာသူတို့အဖြစ်ကိုခွင့်လွှတ်ပါသူတို့လုံမန်းအောင်သူတို့မသိဘူးဒီနေ့ကျွန်တော်တို့တစ်ခါလေကိုလုံမန်းအောင်မသိတဲ့အခါမှာဖခင်ပုံမှာအများကြီးပြင်မာမိတာရှိလိမ့်မယ်ထုံနေလကောင်းမဲ့တခြားတယောက်က तू လုံမန်းအောင်မသိပဲကိုကိုပြင်မာမိလို့ကိုနာကျင်ရတာရှိကောင်းရှိလိမ့်မယ်ဒါမဲ့ဒီနေ့မှာနားလည်ပါခွင့်လွှတ်ခြင်းဆိုတာယုံကြည်ခြင်းကိုလက်တွေ့ပေါ်ဆောင်ခြင်းဖြစ်တယ်အဲကြောင့်ဒီနေ့အသက်တာမှာဖခင်ရဲ့ခွင့်လွှတ်ခြင်းကိုကိုယ်တိုင်ခံစားပြီးလဝါကားတိုင်းရဲ့ခွင့်လွှတ်ခြင်းကိုကိုယ်တိုင်ခံစားပြီးဆိုရင်တင့်အပေါ်မှာအကျွေးတင်နေတဲ့တချို့တွေကိုလည်းပြန်ပြီးတော့လျှော်ပေးလိုက်ပါဒီမဆက်နိုင်တဲ့အကျွေးကားတိုင်းပေါ်မှာသခင်ကဖြည့်လွတ်ပြီးပြီကျွန်တော်ပြောပြပါတယ်5ဘီလီယံနဲ့တောင်ညီတယ်ဒါပေမဲ့ကျွန်တော်တို့ပေါ်မှာတခြားတင်တဲ့သူကလေးလစာပဲရှိတယ်အဲ့ဒီအရာကိုချိန်ပေးလိုက်ပါကျွန်တော်ဆူတောင်းပေးခြင်း ਨੇ အသက်ရှင်တော်ဖျားဒီကနေ့နှုတ်ပတ်တော်အတွက်ယေရှုတင်တယ်ပထမအဆုံးပြောခြင်းတာတော့ကိုရောရဲ့ခွင့်လွှတ်ခြင်းကိုကျွန်တော်တို့ရရှိတဲ့အတွက်ကိုရောကိုယေရှုတင်တယ်ရောအပြင်းများတဲ့လူသားတွေကိုလဝါးကားတိုင်းမှာနာကျင်စွာခံစားနေတဲ့အချိန်မှာပင်လဲသူတို့အဖြစ်ကိုလွှတ်ပေးပါဘာတို့မသိပဲလုံမိပါတယ်လို့ဘုရောပြောနိုင်ခဲ့ခြင်းဟာဖြောင့်မတ်စွာစီရင်တော့ဖခင်ရဲ့လက်ထဲမှာယုံကြည်ခြင်းရှိတယ်ဆိုတာကိုပြခြင်းဖြစ်တဲ့အတွက်ထုံနီလကောင်းမဲ့ကိုရောကျွန်တော်တို့လည်းခွင့်မလွတ်နိုင်တဲ့သူတွေကိုဒီကနေ့မှဒီနှုတ်ပတ်တော်အဖြစ်ခွန်အားဖြစ်ပြီးတော့ခွင့်လွတ်နိုင်ပါမိကြောင်းမဆာပါလူတွေပေါ်မှာမခားတော့ပဲနဲ့သူတို့ကိုပြန်လဲကောင်းကြီးပေးနိုင်တော်သူများဖြစ်ဖို့ရန်ရွေးဝိညာဉ်တော်မာစာပေးပါလူခွန်အားနဲ့တော့မဖြစ်နိုင်ဘူးကိုရောဒီနေ့ကိုရောခွန်အားနဲ့ဖြစ်ပါစေကျွန်တော်တို့ခွင့်လွတ်တဲ့နောက်ခွဲမှာယုံကြည်မှုတွေပြပြတဲ့အရာတွေလည်းပြန်လဲတိဆောက်ပေးပါယဉ်ကြားစေနိုင်ဖို့ကျွန်တော်တို့မျှော်လင့်ပါတယ်ယဉ်ကြားစေနိုင်ရတဲ့အခွင့်ကိုလည်းကိုရောပေးပါဒီနေ့ကိုရောလက်ဝဲနိုင်ကျွန်တော်အပ်ပါတယ်ဒီနှုတ်ပတ်တော်အတွက်ကိုရောကိုယေရှုတင်တယ်ကျွန်တော်တို့အပြစ်များတော့လေကိုရောရှိမှဝင်ချတောင်းပန်သလိုကိုရဲခွင့်လွှတ်ခြင်းအပြည့်လေတပါးသူကိုခွင့်လွှတ်နိုင်တော်သူများဖြစ်ဖို့ရန်မာစာပါမိကြောင်းတပါးသူတို့သားမြတ်သခင်ယေရှုနာမ၌ဆုတောင်းဆက်ကပါ၏ပါအာမင်အာမင်အာမင်ယေရှုတူကောင်းကြီးပေးပါစေ
သင်ခုလိုနာဆင်ခွန်အားယူနိုင်ခြင်းဟာမြန်မာဝရရှိ Ministry ကိုလာဆင်ပန်ပုံနေကြတဲ့ Kingdom Partners များကြောင့်ဖြစ်ပါတယ်။ဖျားခင်နိုင်ငံတော်ကျယ်ပြန့်ရေးအတွက်လာဆင်ပေးကမ်းပောင်းရန်ဖို့ရန်ဖိတ်ခေါ်လိုပါတယ်ရှင်။အခုဇာနာခေရတဲ့နှုတ်ပတ်တော်အဖြစ်ခွန်အားရရှိမယ်လို့ယုံကြည်မျှော်လင့်ပါတယ်။ခွန်အားရရလို့ရှိရင်ဒီတစ်ပတ်နဲ့ပြန်လည်ဝင်မြေပေးဖို့ရန်တောင်းဆိုပါရစေ။မြန်မာဝါရှစ်မင်းစထရီရဲ့ website myanmarworship.com ကိုလည်းလာရောက်လည်ပတ်ရန်တိုက်ဖိတ်ခေါ်ချင်ပါတယ်။တချိန်တည်းမှာမြန်မာဝါရှစ်မင်းစထရီရဲ့ social media platform များဖြစ်တဲ့ myanmarworship youtube channel, myanmarworship facebook page နဲ့ myanmarworship instagram များကိုလည်းလာရောက်လည်ပတ်ရန်တိုက်ဖိတ်ခေါ်ချင်ပါတယ်။နောက်တစ်ချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ဖျားရှင်ကောင်းကြီးပေးပါစေ။